ထိုင်းလွတ်တော်အမဟောင်းတူကိုတတ်ပြီးပစ္စည်းယူသွားတယ်ဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတူကိုထိုင်းရဲတပ်ဖွဲ့ကဩဂုတ်လ13ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အခင်းဖြစ်အပြီးနောက်တရက်အကြာမှာပဲလူသားမှုတန်တရားရှိခံရသူမြန်မာအလို့သမားကိုဖမ်းမိလိုက်တာပါ။အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျ။
အသက်ခံရသူဟာထိုင်းနိုင်ငံဘန်ကောက်မြို့ဘန်စီအရက်ဝုံစဝမ်16လမ်းအိမ်နံပါတ်453မှာနေထိုင်နေတဲ့အသက်82နှစ်အရွယ်ထိုင်းလွတ်တော်အမတ်ဟောင်းတူဖြစ်သူဖုံဆက်ဝန္ထရာနေဖြစ်ပါတယ်သူ့ကိုတတ်ပြီးဆွဲကြောယူထွက်ပြေးသွားခဲ့တယ်ဆိုပြီးဆွဆွဲခံရသူကတော့အမတ်ဟောင်းစီမှာအလုပ်လုပ်နေတဲ့အသက်16နှစ်အရွယ်မြန်မာနိုင်ငံသားမင်းထွေးခေါ်ကိုကိုပါဩဂုတ်လ12ရက်နေ့ကအခင်းဖြစ်ပွားပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဩဂုတ်လ13ရက်နေ့အင်္ဂါနေ့မှာဘန်ကောက်မြို့အနီးမဟာချိုင်မြို့မှာမင်းထွေးကိုဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောခဲ့ပါတယ်ဆွဆွဲခံရသူဟာအလုရှင်ကိုတန်တရွင်းနဲ့ဥကောင်းကိုရိုက်တက်ပြီးဆွဲကြိုးနဲ့ဘတ်ငွေ 16,000 ကိုယူပြီးတော့ထွက်ပြေးခဲ့တယ်ဆိုတာကိုဝန်ခံခဲ့တယ်ဆိုပြီးထိုင်းရဲမှူးဧကချိုင်းဘုံဝီစွတ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
มีความรู้สึกที่มันมีการรุนแรงที่จะทําต่อนายจ้างประมาณนั้น
เตียคันဖြစ်ဆွဆွဲခံထားရတဲ့မင်းထွေးဟာတေဆုံးသူလွတ်တော်အမတ်ဟောင်းရဲ့ဓာတ်ငွေအိုးလုပ်ငန်းမှာအလုပ်သမားဖြစ်လောက်တာနှစ်လရှိပြီလို့ဆိုပါတယ်အခင်းဖြစ်ပွားခဲ့တဲ့ဩဂုတ်လ12ရက်နေ့ကတော့သူ့ရဲ့နေအိမ်ပြုပြင်နေတာလာရောက်စစ်ဆေးနေတဲ့အချိန်တေခံမင်းထွေးနဲ့အမတ်ဟောင်းတို့ဟာအလုပ်ကိစ္စနဲ့စကားများပြီးမင်းထွေးကလွတ်တော်အမတ်ဟောင်းရဲ့ဥကောင်းကိုတန်တုံးနဲ့ရိုက်ထည့်ပြီးတဲ့နောက်နေအိမ်ဒုတိယတပ်ကဘီရိုထဲမှာလောင်းကိုထည့်ပြီးထွက်ပြေးသွားခဲ့တာဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်တန်နရရှိသူထွက်ပြေးသွားတဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကိုစစ်ဆေးပြီးမဟာချိုင်မှာသူ့ကိုလိုက်လံဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားခံအဖြစ်ဆွဆွဲခံထားရသူမင်းထွေးကိုဘန်ကောက်မြို့ရဲချုပ်ရုံးမှာဒုတိယရဲချုပ်ချက်လန်ကီရဲ့စီဝရခံကိုတိုင်လာရောက်ကြည့်ရှုစစ်ဆေးသွားခဲ့ပါတယ်လူတက်မှုလူရက်မှုတွေနဲ့တရားစွဲတင်သွားမယ်လို့လည်းပြောပါတယ်ဒီစွဲချက်တွေအရပြစ်မှုထင်ရှားမယ်ဆိုရင်တော့ထောင်ဒဏ်အနှစ်20ကနေတသက်တကြွန်းထိကြာခံရနိုင်ပါတယ်ထိုင်းနိုင်ငံတွင်းမှာမြန်မာရှေ့ပြောင်းလူသမား3တန်းထက်မနည်းရှိနေပြီးအလုရှင်တွေကြားအလုသမားတွေကြားပြဿနာတွေတက်ပဋိပက္ခဖြစ်တာမျိုးတွေမကြာခဏကြားလေးရှိပေမဲ့လူတက်မှုထိကျူးလွန်တာမျိုးကတော့မကြာခဏကြားလေးရှိတဲ့ဖြစ်ရမျိုးမဟုတ်ပါဘူးရှင်